ဘင်္ဂလားဒေ့ရှ်နိုင်ငံတကမ်းမြို့စုံကစီးပွားရေးလုပ်ငန်းတွေရှိရာအထက်ရှိထက်ရှိတဲ့အဆောက်အဦတစ်ခုပြိုကျမှုမှာလူ80ထက်မနည်းသေဆုံးပြီးရာဂနန်းချီတန်းရာတွေရခဲ့တဲ့အကြောင်းအရေးပေါ်ကစေဝန်ထမ်းတွေကပြောပါတယ်။ဆဗားရက်မှာရှိတဲ့ရနာပလာဇာကုန်တက်ရဲ့အပြိုပြက်တွေကြောင့်ပိတ်မိနေသူတွေကိုကယ်ဆယ်နိုင်မှုလဲအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေဆက်လက်တူဖို့ရှာဖွေနေကြတာပါပြိုကျသွားတဲ့ကုန်တက်မှာတော့ဘန်တစ်ခုထဲချုပ်ဆက်ယုံနဲ့တခြားဈေးဆိုင်တော်များရှိပါတယ်တကာမျိုးတော်နဲ့အနီးနားမှာရှိကြတဲ့အဆောက်အဦတွေဟာမကြာခဏဆိုသလိုဆောက်လုပ်ရေးဆိုင်ရာလုံထုံးလုံနည်းတွေအတိုင်းမလိုက်တာပဲတိစောက်ထားလေးရှိတတ်ပါတယ်အခုနောက်ဆုံးကုန်တက်ပြိုကျခဲ့တဲ့အရက်မှာပဲလွန်ခဲ့တဲ့ရှင်းနှစ်တုန်းကအထဲချုပ်ဆက်ယုံတစ်ခုပြိုကျမှုမှာလူပေါင်းဒါဇင်နဲ့ချီတည်ဆုံးခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလတဲ့လူပေါင်း100ကျော်တည်ဆုံးခဲ့ရတဲ့အထက်ကျုပ်ဆက်ယုံမိလာမှုဂျုံရရုံကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့အထက်ကျုပ်ဆက်ယုံရဲ့ဘေးအန္တရာယ်ကင်းရှင်းအစီအမံတွေပေါ်ဝေဖန်မှုတွေလည်းအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။လူသားရင်းအားပေါ်ပြီးဈေးချိုတဲ့အတွက်နိုင်ငံတကာနာမည်ကြီးကုမ္ပဏီတွေအတွက်ဈေးပေါ်တဲ့အဝတ်ထည်တွေကိုတင်ပို့နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာကမ္ဘာဈေးကွက်မှာဒုတိယနေရာယူထားတာလည်းဖြစ်ပါတယ်။